ကလသမဂအဖွဲ့ကြီးအနေနဲ့လွယ်ကူရှင်းလင်းအောင်ဗဟိုချုပ်ကိုင်မှုမရှိအောင်နဲ့အရာမရောက်တဲ့ဘျူရိုကရေစီအတားအဆီးတွေမရှိအောင်လုပ်ရမယ်လို့ကုလသမဂတွေ့ရမှုချုပ်ဖြစ်လာမဲ့အန်တိုနီယိုဂူတာရက်စ်ကကုလသမဂအဖွဲ့ဝင်နိုင်ငံတွေကိုမိန့်ခွန်းပြောကြားခဲ့တာပါဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီကုလသမဂတွေ့ရမှုချုပ်တာဝန်ယူတဲ့အခါမှာကုလသမဂအဖွဲ့ကြီးအတွင်ထိပ်ပိုင်းကနေအောက်ခြေအထိကျမ်းမှတန်းတူမှုရှိအောင်လို့ဦးစားပေးဆောင်ရွက်သွားမယ်လို့လည်းကုလသမဂထွေထွေညီလာခံမိန့်ခွန်းမှာပြောကြားသွားပါတယ်အသက်68နှစ်အရွယ်မစ္စတာဂူတာရက်စ်ကိုအတွေ့အမှုချုပ်အဖြစ်ခန့်အပ်ဖို့အတွက်အောက်တိုဘာလတုန်းကရွေးချယ်ခံရတာဖြစ်ပါတယ်သူဟာ1995ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီဝင်ကြီးချုပ်တာဝန်ကိုယူခဲ့ပါတယ်အဲဒီနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်2005ခုနှစ်ကနေ2015ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်2009ခုနှစ်တုန်းကဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်တုန်းကတနင်္လာရီတိုင်းဘိတ်မြို့ကိုတွားရောက်ခဲ့သလိုရခိုင်ပြည်နယ်စစ်တွေမြို့ကိုလည်းတွားရောက်ခဲ့ပူပါတယ်။ထိုင်းနိုင်ငံမှာခိုးလုံနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအဆင်သင့်ဖြစ်မှဌာနေပြန်ပို့ဖို့အတွက်အဲ့ဒီတုန်းကဒီမြန်မာနိုင်ငံမတိုင်ခင်ထိုင်းခီးစင်မှာထိုင်းတာဝန်ရှိသူတွေကိုသူကတိုက်တွန်းခဲ့ပါတယ်။တခါ2012ခုနှစ်မှာလည်းဒုတိယအကြိမ်မြန်မာနိုင်ငံကိုမစ္စတာဂူတာရက်စ်ထပ်လာခဲ့ပူပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုတတိယနိုင်ငံတွေမှာအခြေချနေထိုင်ရေးတခြားနိုင်ငံတွေကအကူအညီဆောင်ရွက်ပေးဖို့သမ္မတဦးသိန်းစင်ရဲ့အဆိုပြုချက်ကိုမစ္စတာဂူတာရက်စ်ကအဲ့ဒီတုန်းကလက်မခံပယ်ချခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာဒီရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ရေးကိစ္စကိုစစ်ဗိုလ်ချုပ်တွေနဲ့ဆွေးနွေးခဲ့တယ်လို့ UNHCR ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်တာဝန်ကိုမစ္စတာပန်ဂီမွန်စီကနေ2019ဇန်နဝါရီလ10ရက်နေ့မှာမစ္စတာဂူတာရက်စ်လွှဲပြောင်းတာဝန်ယူမှာပါ။တနင်္လာနေ့ကကျင်းပတဲ့ထွေထွေညီလာခံစည်းဝေးမှာမစ္စတာဘန်ဂီမွန်ရဲ့ဆယ်နှစ်တာအတွင်းထမ်းဆောင်ခဲ့တဲ့ဆောင်ရွက်ချက်တွေကိုလည်းဂုဏ်ပြုခဲ့ပါတယ်။ငြိမ်းချမ်းမှုလူအခွင့်အရေးတရားမျှတမှုနဲ့ညီမျှမှုတို့အတွက်ခိုင်မာတဲ့တန်တိတ်ထန်နဲ့ရေရှည်ခံတဲ့အမွေအနှစ်ကိုမစ္စတာဘန်ဂီမွန်ကထားရစ်ခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌပီတာသွန်ဆင်ကပြောကြားခဲ့ပါတယ်။မစ္စတာဘန်ဂီမွန်ကလည်းအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ဖြေရှင်းနိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ I have maintained the focus on people's dignity and rights.The pillars of our common humanity.
လူသားတို့အတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လူ့ဂုဏ်သိက္ခာနဲ့လူ့အခွင့်အရေးအပေါ်မှာကျွန်တော်အာရုံစိုက်ဆောင်ရွက်ခဲ့ပါတယ်။အင်အားနည်းသူတွေ၊ဘေးဖယ်ခံထားရသူတွေရဲ့ရှေ့ကနေရပ်တည်နိုင်ဖို့ကျွန်တော်လုပ်ခဲ့ပါတယ်။အနာဂတ်မျိုးဆက်တွေညီညီညံ့ညံ့နေနိုင်ကြဖို့အတွက်အတတ်နိုင်ဆုံးကျွန်တော်ကြိုးစားလုပ်ခဲ့ပါတယ်။
မစ္စတာဘန်ဂီမွန်ဟာကုလသမဂ္ဂတွေ့ရမှုချုပ်တာဝန်ကို2008ခုနှစ်မှာစတင်တာဝန်ထမ်းဆောင်ခဲ့ပြီးတော့2012ခုနှစ်မှာနောက်ထပ်တစ်ကြိမ်အရွေးခံခဲ့ရတာဖြစ်ပါတယ်ရှင်။